This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောက်နှုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာကိုချင်းကစားပြီး2024ခုနှစ်အောက်တိုဘာလ24ရက်နေ့မနက်ပိုင်း Radio NUG စေတရင်းများကိုတင်ပြပေးပါရုံနဲ့ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့အမျိုးသမီးတဦးကိုပြစ်ဒဏ်ခဲ့တဲ့ PDF ဒုတိယတပ်ခွဲမှုအားထောင်ဒဏ်10နှစ်ချမှတ်တဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းဝက်လက်မြို့နယ်ဟန်လင်းတိုင်းနယ်တခုတော်ကျေးရွာမှာအမျိုးသမီးတဦးကိုအမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော်ရွှေဘိုခရိုင်တပ်ရင်းနှင့်တပ်ခွဲတဒုတိယတပ်ခွဲမှုရဲဘော်ပြည့်ထွန်းနိုင်ခေါ်လင်းစီကပြစ်ဒဏ်ခဲ့ကြောင်းအကျဉ်းစစ်တရားရုံးချုပ်အမှတ်1မြင်းဆောင်2024ဖွဲ့စည်းစစ်ဆေးမှုအရာပေါ်ပေါက်ခဲ့တဲ့အတွက်ကြောင့်တရားခဏ်ကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်2024ခုနှစ်ဖေဖော်ဝါရီလ26ရက်နေ့ညနေ3နာရီခွဲကမှတမီးရီစားခြင်းစကားများကြရာမှရဲဘော်ပြည်ထွန်းနိုင်ကတနက်ဖြန်တက်ချက်တဲပြစ်ဒဏ်ခဲ့ခြင်းဖြစ်ပါတယ်အဆိုပါအမှုကိုစစ်ဆေးကြားနာရန်ပြည်သူ့ကာကွယ်ရေးတပ်မတော်က2024ခုနှစ်ဧပြီလ19ရက်နေ့ရက်စွဲပါအမိန့်အမှတ်103မြင်းဆောင်2024ဖြင့်အကျဉ်းစစ်တရားရုံးချုပ်အမှတ်1မြင်းဆောင်2024ကိုဖွဲ့စည်းတာဝန်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။အကျဉ်းစစ်တရားရုံးချုပ်တရားသူကြီးများအဖွဲ့ကစစ်ဆေးကြားနာခဲ့ပြီးတော့2024ခုနှစ်အောက်တိုဘာလ17ရက်နေ့မှာတရားခဏ်ရဲဘော်ပြည်ထွန်းနိုင်ခေါ်လင်းစီဟာပြစ်မှုကျိုးလွန်ကြောင်းထင်ရှားတဲ့အတွက်ကြောင့်1959ခုနှစ်တမရော်အပ်ဥပဒေပုံမှား81ကကြီးမြင်းဆောင်ရာဇသက်ကြီးဥပဒေပုံမှား302အရာအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ကြာခံစီရန်နဲ့စစ်တရားရုံးလုံထုံးလုံးဤအပိုက်81အရာအတီးပြုအမိန့်ချမှတ်ခဲ့တယ်လို့သိရပါတယ်။မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော်ကိုစည်းကမ်းတည်ဝတ်ခါပြည်သူကိုအလုတ်အကျွေးပြုတဲ့တပ်မတော်တရက်ဖြစ်လာစီရန်ရည်ရွယ်တည်ဆောက်လျက်ရှိပြီးလိုအပ်တဲ့ထိန်းချုပ်မှုများကိုအစဉ်အဆက်ဆောင်ရွက်လျက်ရှိသလိုတမရော်သားများကျူးလွန်တဲ့ပြစ်မှုများကိုလည်းမျှတတဲ့တရားစီရင်မှုများ Fair Trade လုံထုံလုံနည်းများနဲ့အညီအရေးယူဆောင်ရွက်လျက်ရှိကြောင်းအတိအပြီးထုတ်ပြန်ထားပါရခင်ဗျာ။ဆလဘီရွှေပြည်သာမြို့နယ်2ရက်ကွက်နဲ့21ရက်ကွက်အုတ်ချုပ်ရည်မှုရုံများကိုလက်ပစ်ပုံပစ်သွင်းတဲ့တရင်ကိုတင်ပြပေးပါမယ်။အောက်တိုဘာလ23ရက်နေ့မှာရွှေပြည်သာမြို့နယ်2ရက်ကွက်နဲ့21ရက်ကွက်အုတ်ချုပ်ရည်မှုရုံများကိုမြို့ပြ UG ရဲဘော်များကလက်ပစ်ပုံပစ်သွင်းတိုက်ခိုက်ခဲ့ခြင်းဖြစ်ပြီးအုတ်ချုပ်ရည်မှုနဲ့အုတ်ချုပ်ရည်အဖွဲ့ဝင်များထိခိုက်မှုရှိကြောင်းရန်ကုန်အာမီမှတရင်ထုတ်ပြန်ပါတယ်။အဒီလိုတိုက်ခိုက်ခြင်းဟာပြည်သူများကိုနှီးမျိုးစုံဖြင့်ဖိနှိပ်အနိုင်ကျင့်ပြီးတော့အကြံဘက်စစ်ကောင်စီရဲ့တရားမဝင်ရွေးကောက်ပွဲအတွက်အတင်းအထက်မှတကောင်စီရင်ကောက်ခံနေခြင်းကြောင့်တိုက်ခိုက်ခြင်းဖြစ်ကြောင်းသိရပါတယ်။အဆိုပါတိုက်ခိုက်မှုကိုရန်ကုန်အာမီ YA နဲ့အနောက်ပိုင်းခရိုင်ပကဖအဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးမြင်းမှုမှာစစ်ကောင်စီတပ်ဆွဲထားရနေရာနှစ်ခုကို တော်လင်းအရာစုများတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။သကိုင်းတိုင်းမြို့မှုမြို့နယ်မှာစစ်ကောင်စီတပ်ဆွဲထားလျက်ရှိတဲ့စီရေးပစ်မှတ်နေရာနှစ်ခုကိုတော်လင်းအရာစုများကစစ်ကြောင်းနှစ်ကြောင်းခွဲကခြိတက်တိုက်ခိုက်ခဲ့တယ်လို့လျက်စီးတက်ခွဲမုံရွာခရိုင်အမှတ်၁၂တပ်ရင်းတက်ခွဲ၃ကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘားလ၂၂ရက်နေ့နေ့လယ်၂နာရီခန့်မှာမြောင်းမြင်းမှုချောင်းဦးလမ်းစုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားများအားတော်လိုင်းပူပေါင်းတပ်ဖွဲ့က60မမလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မြင်းမှုမြို့နယ်ဂွေးပင်တောရွာဖုံးကြီးချောင်းမှာတက်ဆွဲထားပြီးတော့ခရီးသွားပြည်သူများကိုအတင်းအဓမ္မငွေကြေးတောင်းခံနေတဲ့စစ်ကောင်စီတပ်များအား Face Wind Drone စီစီmulti rotor drone တစ်စီးဖြင့်တိုက်ခိုက်ခဲ့ပါသေးတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖက်မှထိခိုက်သေးဆုံးမှုကိုတော့အတိမပြုနိုင်သေးဘူးလို့ဆိုပါတယ်။ဒါအပြင်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်မှ60မမ40မမလက်နက်ကြီးများဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမယ့်တော်လန်ရဲဘော်များထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်။ယခုစစ်စင်ရေးကိုလျက်စီးတက်ခွဲမုံရွာခရိုင်အမှတ်၁၂တပ်ရင်းတက်ခွဲ၃စကိုင်းခရိုင်တရင်တင့်မြင်းဆောင်နှင့်မြင်းဆောင်ကရေနကားပြည်သူ့ကာကွယ်ရေးအဖွဲ့ကြားခင်စင်အဖွဲ့မြောင်းနေဒေသတွင်းတော်လိုင်းအင်အားစုများမှပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါရခင်ဗျာ။ဆလဘီစားတောင်ရေစခန်းအတွင်ပြုတ်လုံနေတဲ့စစ်သားမင်္ဂလာဆောင်တိုက်ခိုက်ခံရပြီး16ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းစားတောင်မြို့ရဲစခန်းမှာစစ်သားတအုပ်မင်္ဂလာဆောင်ပွဲပြုလုပ်နေစဉ်ဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခံရပြီးတော့သူတို့အသားအပါဝင်16ဦးဒဏ်ရာရခဲ့တယ်လို့ကြောင်လက်သေးတပ်ဖွဲ့ထံမှသိရပါတယ်။အော်တိုဘားလ22ရက်နေ့မနက်9နာရီခွဲအချိန်မှာစစ်ကောင်စီတပ်သားတအုပ်နဲ့တင်ကုတ်တူပြူခေါင်းဆောင်ရဲ့တမီမင်္ဂလာဆောင်ပွဲကျင်းပနေချိန်မှာရဲစခန်းကိုဒရုန်းနဲ့ဘုံသီး၈လုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်သူတို့အသားအပါဝင်16ဦးဒဏ်ရာရခဲ့ပြီးတော့သူတို့အသားဖြစ်သူမှာနံယိုးပွင့်ထွက်ခဲကဒဏ်ရာပြင်းထန်တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုကြောင်လက်သေးတပ်ဖွဲ့ဥပဒေမီတောက်တပ်ဖွဲ့ဇာမနီတပ်ဖွဲ့ဖီနစ်တပ်ဖွဲ့နဲ့ရှူဘိုခရိုင်တရင်15တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီမြောင်မြို့နယ်ဇေယကုန်းကျေးရွာကိုလေကြောင်းတိုက်ခိုက်မှု10တန်းကျောင်းသူတအူးအပါဝင်ပြည်သူ6ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ23ရက်နေ့ညနေ 9:30 ခန်းမှာမြောင်မြို့နယ်ဇေယကုန်းကျေးရွာကိုအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်လေရင်နှစ်စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာအသက်80အရွယ်အဖွားဦးတအူးနဲ့အသက်15နှစ်ဝန်းကျင်အရွယ်စေတန်းကျောင်းသူတအူးတို့ပွဲချင်းပြီးတိုက်ဆုံပြီးတော့ပြင်းထန်ဒဏ်ရာရရှိသူများထဲမှ20ကျော်30ကျော်အရွယ်လူငယ်4ဦးထပ်မံတိုက်ဆုံခဲ့ကြောင်းသိရပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်နေအိမ်၄လုံးပျက်စီးခဲ့ပြီးတော့နွား၂ကောင်၊တိုး၈ကောင်နဲ့ဝက်၁ကောင်တိုက်ဆုံခဲ့ကဈေးကူတမှုခံယူနေရသူ6ဦးမှာစိုးရိမ်စရာမရှိတော့ကြောင်းသိရပါတယ်။ပထမဆုံးလေရင်ကငမြောင်တောင်ရွာအနီးဖျားကြီးနားကိုဘုံနှလုံးကျဲချခဲ့ပြီးတော့အဲ့ဒီနေရာကရွာနဲ့ဝေးတော့ပြည်သူထိခိုက်မှုမရှိပဲနောက်တက်စည်းကဇေယကုန်းရွာအရှိပိုင်းဒေါ်တန်းနုအိမ်နဲ့ဒေါ်ထူးအိမ်ပေါ်ကိုတဲ့တဲ့ကြားခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီလေကြောင်းတိုက်ခိုက်ခံရတဲ့အိုင်းမရွာအနီးမပေါက်ကွဲသေးတဲ့ရော့ကက်ထိပ်ဖူးများကြန့်ရှိနေတဲ့တဲ့င်းကိုတင်ပြပေးပါမယ်။ပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့ကလေကြောင်းတိုက်ခိုက်ခံခဲ့ရတဲ့မကွေးတိုင်းရောနယ်ထီးလင်းမြို့နယ်အိုင်းမကျေးရွာနယ်အနီးပတ်ဝန်းကျင်နေရာတွေမှာမပေါက်ကွဲသေးပဲကြန့်ရှိနေသေးတဲ့ရော့ကက်ထိပ်ဖူးကြီးများကြန့်ရှိနေသေးတယ်လို့ရောအလင်းတန်းကထုတ်ပြန်ထားပါတယ်။အိုင်းမရွာရဲ့အရှိမြောက်ဘက်ဖျားကုန်းရဲ့အနောက်မြောက်ဘက်ကလေကွင်းပြင်တွေမှာလေရင်ကနေပြစ်ချခဲ့တဲ့ရော့ကက်ထိပ်ဖူး၃လုံးထပ်မင်းမပေါက်ကွဲသေးပဲကြန့်ရှိနေတယ်လို့ဆိုပါတယ်။ဒေသတွင်းကတော်လိုင်းအင်အားစုတစ်ခုကလည်းအိုင်းမရွာအနီးမှာမပေါက်ကွဲပဲကြန့်ရှိနေတဲ့ရော့ကက်ထိပ်ဖူးတွေရှိနေကြောင်းအတည်ပြုထားပြီးတော့ကျွမ်းကျင်သူတွေစီလွတ်ခါရှင်းလင်းဖို့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါအပြင်မပေါက်ကွဲသေးတဲ့စစ်ကြံပစ္စည်းများတွေ့ရှိပါကမကင်တွဲမစူးစမ်းသင့်ပဲအမြန်ဆုံးလာရောက်သတင်းပို့ချဖို့အတည်ပြုထားပါတယ်။အော်တိုဘားလ22ရက်နေ့လေကြောင်းတိုက်ခိုက်မှုမှာဘုံအကြီးလီလုံးရော့ကက်12လုံးနဲ့ 0.5 ကတ်လိုက်အင်းမရွာဖုံးကြီးကျောင်း CP ကန်းနဲ့စာတင်ကျောင်းအနီးနေရာတွေကိုပစ်ခတ်တိုက်ခိုက်ခဲ့တာပါ။အိုင်းမရွာလေကြောင်းတိုက်ခိုက်ခံရမှုဖြစ်စဉ်မှာအမျိုးသမီး2ဦးသေဆုံးခဲ့ရပြီးတော့အမျိုးသမီး5ဦးနဲ့ကလေး3ဦးအပါအဝင်ကိုဦးထက်မနေထိခိုက်ဒဏ်ရာရခဲ့ကကျွေးနွား3កောင်တိဆုံးခဲ့ပြီးတော့နေအိမ်၈လုံးထက်မနေပျက်စီးဆုံးရှုံးခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေອຸໝາຍກະຜັດຈາຕင်ປ략ໄປເດມາဖြစ်ပါແລ້ວຄະຍາ
မင်္ဂလာမနက်ခင်းပါရှင်အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့အောက်တိုဘာလ24ရက်မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့မျိုးမိုင်းဖြစ်ပါတယ်ရှင်ကြာကာလဒီတန္တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းမကွေတိုင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွေ့ဆုံဆွေးနွေးပွဲကျင်းပပြုလုပ်တဲ့တဲ့တင်ကိုပထမဆုံးတင်ပြပါမယ်။အမျိုးသားရင်ငွေရေးအစိုးရကြာကာလဒီတန္တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းရှိမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွေ့ဆုံဆွေးနွေးပွဲအစည်းအဝေးကိုအောက်တိုဘာလ23ရက်မနက်10:00ချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ကြာကာလဒီတန္တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအတွင်းရေးမှုအဖွဲ့ဝင်စီမံကိန်းဗန္နာရင်းနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်မှအဖွဲ့မှစကားပြောကြားခဲ့ပါတယ်အလားတူအမျိုးသားညီညွတ်ရေးအစိုးရကြားကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့မကွေတိုင်းမှမြို့နယ်ပြည်သူ့ချုပ်ရေးအဖွဲ့များတွေ့ဆုံဆွေးနွေးပွဲအစည်းအဝေးကိုအောက်တိုဘာလ23ရက်နေ့လယ်တနာရီအချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ကြားကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအတွင်းရေးမှုအဖွဲ့ဝင်စီးပွားရေးနဲ့ကုတန်ရောင်းဝယ်ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်မှအဖွဲ့မှစကားပြောကြားခဲ့ပါတယ်ထို့နောက်မြို့နယ်ပြည်သူ့ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်၍သိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနတည်တည်ရှိတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့ပါရ။အဆိုပါတွေ့ဆုံပွဲသို့အမြဲတမ်းအတွင်းဝင်များ၊ဒုတိယတွင်းဝင်များ၊တွဲဖက်တွင်းဝင်များ၊ဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့ရန်ကုန်တိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များ၊မကွေးတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပါရရှင်။ဆက်လက်ပြီးမြန်မာနိုင်ငံဥပဒေပင်ရရှင်များသုတေသနအဖွဲ့ကိုအမျိုးသားညီညွတ်ရေးအစိုးရအသင်းအဖွဲ့မှတ်ပုံတင်လက်မှတ်ထုတ်ပေးရေးဗဟုကော်မတီမှတ်ပုံတင်ခွင့်ပြုတဲ့သတင်းကိုတင်ပြပါမယ်။အမျိုးသားညီညွတ်ရေးအစိုးရအသင်းအဖွဲ့မှတ်ပုံတင်လက်မှတ်ထုတ်ပေးရေးဗဟုကော်မတီက2024ခုနှစ်အောက်တိုဘာလ23ရက်နေ့တွင်မြန်မာနိုင်ငံဥပဒေပင်ရရှင်များသုတေသနအဖွဲ့ MLPRAR မှတ်ပုံတင်အမှတ် NGO 339မြင်းဆောင်မှတ်ပုံတင်အမှတ် NGO 339မြင်းဆောင်24မြင်းဆောင်30ဖြင့်မှတ်ပုံတင်ခွင့်ပြုလိုက်ပါတယ်လို့မြန်မာနိုင်ငံဥပဒေပင်ရရှင်များသုတေသနအဖွဲ့ကတရားဝင်အသိပေးဖော်ပြပါတယ်အမျိုးသားရင်ငွေရေးအစိုးရအနေဖြင့်အရက်ဖက်အသင်းအဖွဲ့များဖွဲ့စည်းခြင်းနဲ့အသင်းအဖွဲ့များ၏အခွင့်အရေးများကိုအားပေးထောက်ခံသည့်အတွက်ကျေးဇူးအထူးတင်ရှိတယ်လို့မြန်မာနိုင်ငံဥပဒေပင်ရရှင်များသုတေသနအဖွဲ့ကဖော်ပြပါတယ်မြန်မာနိုင်ငံဥပဒေပင်ရရှင်များသုတေသနအဖွဲ့အနေနဲ့အမျိုးသားရင်ငွေရေးအစိုးရ NUG အမျိုးသားငွေငွေရေးအတိုင်ပင်ခံကောင်စီ NUCC ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့တိုင်းဒါတော်လှန်ရေးအဖွဲ့အစည်းများ ERO ကထုတ်ပြန်သည့်ဥပဒေမူဝါဒနဲ့စီမင်းစည်းကမ်းများကိုလိုက်နာပြီးအဖွဲ့အစည်း၏အဓိကရည်မှန်းချက်ဖြစ်သည့်တော်လှန်ရေးကာလတရားဥပဒေစိုးမိုးရေးကိုထိရောက်စွာပံ့ပိုးကူညီသွားမယ်လို့ဆိုပါတယ်ရှင်အာဆီယံကအကြံဖက်စေအုပ်စုအားအစည်းအဝေးများလက်ခံကျင်းပစေခြင်းတက်ရောက်ခွင့်ပေးနေခြင်းများကိုရပ်တန့်ရမှာဖြစ်ပြီးစစ်ဆိုင်ရေးအားလုံးကိုဖျက်တော့ဆုံးတက်ရမှာဖြစ်တယ်လို့ဆိုတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အာဆီယံကအကြံဖက်စေအုပ်စုအားအစည်းအဝေးများလက်ခံကျင်းပစေခြင်းတက်ရောက်ခွင့်ပေးနေခြင်းများကိုရပ်တန့်ရမှာဖြစ်ပြီးစစ်ဆိုင်ရေးအားလုံးကိုဖျက်တော့ဆုံးတက်ရမှာဖြစ်တယ်လို့အောက်တိုဘာ23ရက် Defend Myanmar Democracy ကအသိပေးဖော်ပြပါတယ်။ယခုလအတွင်းအာဆီယံကမြန်မာနိုင်ငံမှာအကြမ်းဖက်ဆဲအုပ်စုကအင်ရှင်ဖြစ်လက်ကမ်းကျင်းပရန်အာဆီယံစည်းဝေး16ခုကိုစီစဉ်ထားပါတယ်။သို့တော့အာဆီယံစွမ်းအင်ဆိုင်ရာအစည်းအဝေး ASCOPE ကိုမလေးရှားနိုင်ငံတွင်ကျင်းပရန်အစားထိုးပြောင်းရွှေ့ခဲ့ပါတယ်။ ASCOPE မှန်ကန်သောလုပ်ရက်ကောင်းတစ်ခုဖြစ်ပါတယ်လို့ဖော်ပြပါတယ်။အာဆီယံဟာအကြမ်းဖက်ဆဲအုပ်စုအားအစည်းအဝေးများလက်ခံကျင်းပစေခြင်းတရားခွင့်ပေးနေခြင်းများကိုရပ်တန့်ရမှာဖြစ်ပြီးအကြမ်းဖက်ဆဲအုပ်စုနှင့်ဆက်ဆံရေးအားလုံးကိုဖျက်တော့ဆုံးတက်ရမှာဖြစ်တယ်လို့ဆိုထားပါတယ်ရှင်STB Airdrop Project ရဲ့ Beta Version ကိုစတင်မိတ်ဆက်ပြီးတဲ့နောက်ပိုင်းကစားသူပေါင်း 1,000 ကျော်ရှိခဲ့တဲ့သတင်းကိုဆက်လက်တင်ပြပါမယ်။ STB Airdrop Project ရဲ့ Beta Version ကိုစတင်မိတ်ဆက်ပြီးတဲ့နောက်ပိုင်းကစားသူပေါင်း 1,000 ကျော်ရှိခဲ့လို့အောက်တိုဘာ23ရက်နေ့ဥဖွင့်ဖြိုးရေးဘဏ် STB ကဖော်ပြပါရယ်။ STB Airdrop Project ရဲ့ Beta Version ကိုစတင်မိတ်ဆက်ပြီးလွန်ခဲ့တဲ့24နာရီအတွင်းမှာကစားသူပေါင်း 1,000 ကျော်ရှိခဲ့ပြီးဖြစ်ပါရယ်။ Power U ဝက်ဝင်တွေကိုဝိုင်းတုတ်လွှတ်ဖို့ဆိုရင်အားလုံးစုစည်းနေရင်ဘာမှမဖြစ်တာမို့ငါတို့ပုံကံပြားတွေရဲ့အင်အားကိုထပ်ပြီးစုစည်းဖိတ်ခေါ်ကြမယ်နော်လို့ဆိုပါရယ် STB Airdrop Game ကိုစော်ဖို့နှွေးပန်အကောင့် UID Telegram အကောင့်ရှိရမှာဖြစ်ပါရယ် STB Airdrop ကိုနေစဉ် Telegram Mini App ဝင်ကစားရုံနဲ့လက်ငင်းရရှိနိုင်တဲ့လက်ဆောင်များကိုပိုင်ဆိုင်နိုင်တဲ့အပြင်နှွေးပန် Share ရှင်ဖြစ်ခွင့်ကလည်းစောင့်ကြည့်နေမှာဖြစ်ပါရယ်ရှင် ဆက်လက်ပြီး Airbus to Airstrike Campaign ကိုအောက်တိုဘာလ25ရက်နေ့မှ31ရက်နေ့ထိလှုပ်ရှားမှာဖြစ်ပြီးပြည်သူလူထုများပူးပေါင်းပါဝင်နိုင်တဲ့သတင်းကိုဆက်လက်တင်ပြပါမယ်။ Airbus to Airstrike Campaign ကိုအောက်တိုဘာလ25ရက်နေ့မှ31ရက်နေ့ထိလှုပ်ရှားမှာဖြစ်ပြီးပြည်သူလူထုများပူးပေါင်းပါဝင်နိုင်တယ်လို့အောက်တိုဘာ23ရက် Blood Money Campaign MM ကအသိပေးကြေညာပါတယ်။ Airbus to Airstrike Campaign ဆိုတာ Airbus ကို AVIC ထံမှရင်းနှီးမြှုပ်နှံမှုဆက်မလုပ်တော့အောင် PR ပေးတိုက်တွန်းကြမဲ့လှုပ်ရှားမှုဖြစ်ပါတယ် AVIC ကမြန်မာစစ်အုပ်စုနဲ့စီးပွားလုပ်ငန်းတွေကိုအဆုံးသတ်စေဖို့သို့မဟုတ် AVIC ထံမှရင်းနှီးမြှုပ်နှံတာတွေဆက်မလုပ်တော့ဖို့ကျွန်တော်တို့ပြည်သူတွေစစ်စစ်လုံးလုံးနဲ့တောင်းဆိုလိုက်ကြရအောင်ပါ Campaign ကာလကတော့အောက်တိုဘာလ25ရက်နေ့မှ31ရက်နေ့အထိဖြစ်ပါတယ်လို့ဆိုပါတယ်ဥရောပရဲ့အကြီးဆုံး၄ချောင်းကုမ္ပဏီဖြစ်တဲ့ Airbus ဟာအကြမ်းဖက်စစ်အုပ်စု၄ရင်းဝယ်နေတဲ့တရုတ်အစိုးရပိုင်၄ချောင်းကုမ္ပဏီ AVIC ရဲ့အရေးကြီးဆုံးနဲ့ဒုတိယမြောက်အများဆုံးရှယ်ယာရှင်ဖြစ်ပါတယ်ပြည်သူတွေပါဝင်နိုင်မဲ့လှုပ်ရှားမှုအနေနဲ့ကတော့ comment campaign public letter sending နဲ့ပြည်သူလူထုပေးပို့စာ campaign photo campaign တို့ပါဝင်မှာဖြစ်တယ်လို့သိရပါတယ်ရှင်ညောင်လေးပင်ခရိုင်အတွင်းခရိုင်တာဝန်ရှိသူများနဲ့ပြည်တွင်းဌာနမှကရင်ဒုက္ခသည်များဆိုင်ရာကော်မတီ CIDKP တို့မှဒုက္ခရောက်ပြည်သူလူထုများထံသို့တွားရောက်ထောက်ပံ့ကူညီတဲ့သတင်းကိုနောက်ထပ်တင်ပြပေးပါမယ်။ခရင်ခရင်အမျိုးသားအစည်းအရုံးညောင်လေးပင်ခရိုင်တွင်ကျမ်းမာရေးနှင့်ကယ်ဆေးဌာနလက်အောက်ရှိပြည်တွင်းဌာနမှကရင်ဒုက္ခသည်များဆိုင်ရာကော်မတီ CIDKP မှဗဟိုခရိုင်တာဝန်ရှိသူများနဲ့ပူးပေါင်းပြီးအောက်တိုဘာ17ရက်နေ့တွင်မြို့နယ်3ခုတွင်ကျေးရွာပေါင်း29ရွာရှိအိမ်ခြေ3,093 လုံးမှစုစုပေါင်းလူဦးရေ 16,112 ဦးအားမြန်မာကျပ်ငွေ 3,500 ကျော်တွားရောက်ကူညီထောက်ပံ့ခဲ့ကြောင်းခရယူဗဟိုမှသတင်းထုတ်ပြန်ပါရယ်အဆိုပါမြို့နယ်3ခုတွင်ပြီးခဲ့သည့်စက်တင်ဘာလမှယနေ့ချိန်ထိအာနာသိအကြမ်းဖက်စစ်ကောင်စီတပ်မှကျေးရွာများတွင်သို့လက်နက်ကြီးနှင့် drone ဖြင့်ပုံကျဲတိုက်ခိုက်ခြင်းနှင့်တဘာဝဘေးအန္တရာယ်များရင်ဆိုင်ကြုံတွေ့နေရခြင်းတို့ကြောင့်စားဝတ်နေရချက်တီးခက်ခဲများနှင့်ရင်ဆိုင်ကြုံတွေ့နေရပါရယ်ရှင်နိုင်ငံတော်အကြံဖက်စုစုကြောင့်အသက်တနှစ်ခွဲရွယ်ယောက်ျားလေးတဦးအပါအဝင်အသက်18နှစ်အောက်တည်ဆုံသူမိန်းကလေး10ဦးနဲ့ယောက်ျားလေး10ဦးစုစုပေါင်း20ဦးတည်ဆုံခဲ့တဲ့တဲ့ရင်ကိုနောက်ဆုံးတင်ပြပါမယ်။နိုင်ငံရဲ့ကျင်းသားများကုညီဆောင်ရှောက်ရေးအသင်းမှကောက်ယူထားသောတရင်အချက်လက်များအရ2024ခုနှစ်အောက်တိုဘာလ1ရက်နေ့မှ23ရက်နေ့အထိနိုင်ငံတော်၌အကြံဖက်စုစုကြောင့်အသက်တနှစ်ခွဲရွယ်ယောက်ျားလေးတဦးအပါအဝင်အသက်18နှစ်အောက်တည်ဆုံသူမိန်းကလေး10ဦးနဲ့ယောက်ျားလေး10ဦးစုစုပေါင်း20ဦးတည်ဆုံခဲ့ဒီကိုအမိနဲ့တကွာအတီးပြုတ်နိုင်ခဲ့လို့ဖော်ပြပါတယ်အဆိုပါ20ဦးအနက်13ဦးမှာစေအုပ်စု၏လေးချောင်းတိုက်ခိုက်မှုကြောင့်တည်ဆုံခဲ့ပြီး4ဦးမှာစေအုပ်စု၏လက်နက်ကြီးဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်တည်ဆုံခဲ့၍ကြံ3ဦးမှာစေအုပ်စုမှာဥခေါင်းကူတနက်ဖြင့်ပြစ်ခတ်တက်ဖြတ်မှုကြောင့်တည်ဆုံခဲ့ရကစကိုင်းတိုင်းမှာကလေး6ဦးဖြင့်တည်ဆုံမှုအများဆုံးဒေသဖြစ်တယ်လို့ဆိုပါတယ်အော်တိုဘာလ12ရက်နေ့နနက်ပိုင်းအချိန်တွင်အင်အား25ဦးခန့်ပါဝင်သောအကြမ်းဖက်စေအုပ်စု၏တပ်သားများကစကိုင်းတိုင်းဘုဒ္ဓလင်မြို့နယ်ဘန်လာရက်ွက်ရှိကုံစုံဆိုင်တဆိုင်ကိုဝင်ရောက်စီးနှင်ခဲ့ပြီးဆိုင်ပိုင်ရှင်ဥဖိုးကြားကိုလက်ပြန်ကြိုးတုတ်ကဥခေါင်းကိုပြစ်ခတ်၍တော်၎င်း၎င်း၏ဇနီးတော်မာသင်းကိုလည်းဥခေါင်းပြစ်ခတ်၍တော်၎င်း၎င်း၏တမီမခင်မိုးတဲ့ဦးသားမောင်ရွှေပြိုးအောင်နှင့်၎င်းတို့၏တူမများဖြစ်သောမထက်ထက်အောင်နှင့်မမေပြူပြူတို့၏ဥခေါင်းကိုလည်းပြစ်ခတ်တက်ဖြတ်ခဲ့ပါရဲ့ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မစ်စစ်သွေးနဲ့ခရှဲတို့ကပေးပို့ထားတာဖြစ်ပါရဲ့ရှင်
ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လည်ရေးကဗျာကန်ထားမှာတီယိုဇော်ရေးသားထားပြီးຫນွေဦးမှုဖတ်ကြားထားတဲ့အမောင်ခိရဲ့ညာဆိုတဲ့တော်လည်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အမောင်ခိရဲ့ညာလုံလုံချုံချုံအိတ်နေရတာကိုကမလုံမချုံစိတ်တွေဖြစ်စေရတာပါအိမ်ဆိုတာတိမ်လိုပါပဲတွေးတိမ်ဆိုတာအိမ်လိုပါပဲလို့ဟိုအဝေးကောင်းကင်ကိုငငယ်ကြည့်နေရင်ကြိုးစားအိယာရှာသူတွေတကယ်ဆိုပြန်စရာမရှိတော့လေအိမ်ကိုပြန်မဲအိမ်ကိုပြန်ကျင်တယ်လို့ညညာဆိုခဏခဏထထရောင်ရမ်းကြတဲ့တောကတောင်တန်းပေါ်ကကန္နာယခရီးသွားတွေပျော်တခါနိုးတဝက်တပြင်းပူတလှဲ့နေဘုံတနတ်တန်ကြာစိုးရင်စိတ်ပွားပြီးနာဆွင့်အိတ်ဆက်ကြရတဲ့သူတွေဖျောင်းလို့ပုံသွင်းကောင်းတဲ့အရွယ်အမြင့်တွေ ကြံရစ်တာကတစစီဖြစ်သွားတဲ့ရွာကျောင်းအိမ်နဲ့ကစားဖော်တို့ရဲ့ပုံရိပ်တိတ်တဆိတ်ကြိတ်ဆိတ်သူတွေရှိတယ်လို့ညာညာဆိုလန့်လန့်အောင်ကိုနေမလားအနာကန်လို့တင်စားပေမယ်အနာကန်မဲ့သွားတဲ့ကလေးတွေအခုကာလမျိုးကတမိုးရိပ်အောင်ငင်းငိမ့်အေးအေးအပြောခွင်လေးရတာကိုကပဲမလုံမလဲစရာမလုံမချုံစိတ်တိုးတိတ်စွာဖြစ်စေစိတ်တရားပရပွားနဲ့မိစ္ဆာတံပံဖြတ်နေသမျှလက်ပြာတန့်ဖို့မလွယ်တဲ့ညာဒီအိုးစော
ရီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးမြေမြုပ်မိုင်းနဲ့ကျွင်းကြံစစ်လက်နက်ပစ္စည်းများ NDA သတိပေးခြင်းကိုနားဆင်ရမှာဖြစ်ပါတယ
်သမီးတို့သားတို့ရေမင်္ဂလာပါခလေးတို့ကစားတဲ့အခါဘေးကင်းဖို့သွားရလာတဲ့အခါအန္တရာယ်ကင်းစေဖို့တော်လေးတန်စင်နဲ့ဥဥຫນွေတို့ပြောပြမယ်အကြောင်းကိုသေချာနားထောင်ကြမယ်နော်။
သားတို့သမီးတို့ရေလင်းရင်ပြန်ဘုံကျဲတာအမြောက်တို့ဒုံးကြီးတို့နဲ့ပြက်တာခတ်တာတို့တော့ကြားဘူးကြတယ်နော်။ဒုံဒုံနိုင်နိုင်ပြက်တန်ခတ်တန်နေကြရင်လူကြီးတွေပုန်းခိုင်းတဲ့နေရာမှာငြိမ်ငြိမ်လေးပုန်းနေကြမှာလေ။သိတယ်မဟုတ်လား
အားလုံးငိန်သွားလို့အပြင်းသွားလို့ရပြီကစားလို့ရပြီဆိုရင်လဲသမီးတို့သားတို့ဘေးကင်းဖို့တတိထားရမှာနှစ်ခုရှိတယ်ပထမတစ်ခုကဒုံဒုံတိုင်းတိုင်းတနတ်တန်တွေမကြားရတော့လို့အပြင်းမှာသွားကစားလို့ရပြီဆိုလဲကစားမယ့်နေရာကမြေကြီးနဲ့ဘေးဘီကိုတည်တည်ချာချာကြည့်ရမယ်နော်ဘုံဒီလုံးလုံးတွေတို့ငပြောဘူးဘုံဒုံကြီးတို့ကြည်စံအစနာတို့တွေ့ရင်လုံးဝကြိုင်မကြည့်ရဘူးယူမလာရဘူးနော်ကြိုင်လိုက်မှပေါက်ကွဲတတ်တယ်အသက်သေးနိုင်တဲ့အထီတော်ဖြစ်တယ်လို့တတ်နိုင်သလားဝေးဝေးရှောင်ကြမယ်နော်ပြီးမှလူကြီးတွေကိုဘယ်နာမှတွေ့ခဲ့တယ်ဆိုတာသွားပြောပြနော
်ဒုတိယတစ်ခုကမြေကြီးတွေမြုပ်ထားတဲ့မိုင်းတွေကိုတတိထားမယ်အဲ့ဒါကိုမြေမြုပ်မိုင်းလို့ခေါ်တယ်မြေမြုပ်မိုင်းတွေကနင်းလိုက်တော့မှထကွဲပြီးလူကအနာတရဖြစ်စေတတ်တာမြေမြုပ်မိုင်းမှာအမျိုးအစားနှစ်ခုရှိတယ်တစ်ခုကနင်းမိုင်းအများစုကသံတို့ပလတ်စတစ်တို့နဲ့လုပ်ထားတဲ့နှုတ်စီဘူးပြပြလို့ဝိုင်းဝိုင်းနဲ့ဘူးလိုပုံစံလေးတွေအရွယ်ကတော့အမျိုးမျိုးရှိတယ်ကွနောက်တစ်ခုလက်လုံမိုင်းဒါဟိုသားတို့သမီးတို့ပို့ပြီးတော့သတိထားရမယ်လက်လုံမိုင်းတွေကကျိုးရီပလင်းတို့ဆက်လိတ်ဘူးတို့အိတ်တို့အဲ့လိုမျိုးသမီးတို့သားတို့အိမ်မှာတွေ့နေကြပစ္စည်းတွေလိုပုံစံဖြစ်နေတတ်တာများတယ်။ကန်ကျင်စရာလေးတွေဖြစ်နေတတ်တယ်
။ဒီတော့လမ်းပေါ်မှာအပြင်းမှာဗာပစ္စည်းပဲတွေ့တွေ့သွားမဆက်စုဘူးမသိတဲ့ပစ္စည်းဆိုကောက်မကင်ဘူးဟုတ်ပြီနော်
။ဒုံကြီးတွေမြေမြုပ်မိုင်းတွေအကြောင်းသိပြီဆိုတော့ဘယ်လိုနေရာတွေကိုမသွားရဘူးလဲဆိုတာစက်နာထောင်ကြမယ်နော
်။ဖြစ်တာခတ်တာတွေပြီးသွားလို့ခွေးတို့နွားတို့လိုအကောင်လေးတွေလဲနေသေးနေလဲသွားကြိုက်မကြည့်နဲ့နော်အဲ့ဒီလိုနေရာတွေမှာလဲမပေါက်သေးတဲ့ဘုံသီးတွေဒုံးကြီးတွေကြီးစံတွေကြံ့နေတတ်တယ
်မိလောင်ထားတဲ့အိမ်တိုက်ပွဲဖြစ်ထားတဲ့နေရာစစ်တပ်ကစခန်းချခဲ့တဲ့နေရာစစ်ကားစစ်ပစ္စည်းဂူတော်ပတ်ဝန်းကျင်နဲ့စစ်စည်းရိတ်ဂိတ်တွေနားလဲသွားပြီးတော့မကစားကြနဲ့နော်နောက်ပြီးတအားတိုင်းကြီးတွေဖုန်းတိုင်းကြီးတွေနားနဲ့တံတားတွေနားမှာကစားတာမျိုးပြေးတာမျိုးမလုပ်ရဘူးကွ
အရေးကြီးဆုံးကတော့မိုင်းရှိတယ်ဆိုပြီးအနေရဲ့အချက်ပြထားတဲ့အမှတ်အသားတွေကိုသိထားရမယ်အယိုးကောင်းပုံကြီးရဲ့အောက်မှာအယိုးနှစ်ချောင်းကိုကြက်ချေခတ်ထားတဲ့ပုံမျိုးပြထားလို့ရှိရင်မိုင်းနေဘုံနေရှိနေတယ်လို့ပြောတာဒီတော့အဲ့ဒီနားကိုလုံးဝမသွားဘူးနော
်ဝါးတွေတကိုင်းနေနဲ့ကားထားမယ်ကြက်ချေခတ်ပုံစံလုပ်ထားတယ်ဆိုလေအဲ့ဒီတွေကိုလုံးဝဝင်မကြည့်ရဘူးနော်ဒါလေအနေရရှိတဲ့နေရာတွေကိုကာထားတာပြထားတာပဲကွ။ကြောက်ခဲတွေတစ်သားတွေစုပုံထားတဲ့နေရာဆိုလေမိုင်းဘေးရှိနိုင်လို့ဝေးဝေးရှောင်ကြရမယ်နော်။
သမီးတို့သားတို့ရေကြီးစံတွေတုံးကြီးတွေမိုင်းတွေနဲ့ထိမိရင်ကလေးတို့ခြေထောက်လေးတွေလက်လေးတွေဒဏ်ရာရနိုင်တယ်ခြေတွေလက်တွေဖြတ်လိုက်ရတာမျိုးဖြစ်နိုင်တယ်သေတဲ့အထိတော်မှာအနေရရှိနိုင်တယ်အဲ့ဒီလိုဖြစ်ရင်သမီးတို့သားတို့စိတ်ကြိုက်ဆော့နိုင်ဖို့မလွယ်တော့ဘူးစားလဲကောင်းကောင်းသင်နိုင်မှာမဟုတ်ဘူးစိတ်မြစ်စရာကြီးဟုတ်တယ်မလား
ဒီတော့နေတိုင်းနေတိုင်းသွားလာတဲ့အခါမှာတတိထားပြီးလမ်းကိုကြည့်ပြီးသွားရမယ်။ဘေဘီကိုလေ့လာမယ်။ဦးနဲ့ဒေါ်လေးပြောပြထားတဲ့မကန်ရတဲ့ပစ္စည်းတွေမသွားရတဲ့နေရာတွေကိုမှတ်မိအောင်လုပ်ထားကြမယ်နော်ကလေးတို
့။ကလေးတို့ကလိမ်မာပြီးသားပါ။စကားနားထောင်ကြမယ်ဆိုတာဒေါ်လေးကသိပြီးသား။ကလေးတို့အားလုံးအနေရကင်းကင်းနဲ့လွတ်လပ်ပျော်ရွှင်နိုင်ကြပါစေ။
ရေဒီယိုအန်ယူဂျီတောရရှင်များခင်ဗျာဒီနေ့မနေ့ရဲ့နောက်ဆုံးအစီအစဉ်အနေနဲ့ဒေါ်လန်ရေးတီဂီတာအစီအစဉ်မှာတီတီဆူဖူချန်ရဲဘော်ချက်ဖာရဲ့လွမ်းသူလူငယ်ဆိုတဲ့ဒေါ်လန်ရေးတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်